ကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းနေတာနဲ့လူမှုမကျိန်းသတ်မှုတွေမငြိမ်သက်မှုတွေဖြစ်ပေါ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်2015ခုနှစ်အတွင်းအာဏာရှင်အစိုးရတွေကနိုင်ငံရေးရဖိနှိပ်ထုတ်ချက်မှုတွေပုံများလာနေတယ်လို့အမေရိကန်အခြေစိုက်Freedom House အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်တည်းအတွင်းပြောင်းလဲမှုတွေရှိခဲ့တဲ့အတွက်လာမယ့်2016ခုနှစ်မှာစောင့်ကြည့်ရမယ့်နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားကြောင်း Freedom House အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။2015ခုနှစ်အတွက်တကဘာလုံးလွတ်လပ်ခွင့်အခြေအနေတွေဟာဆယ်နှစ်ဆက်တိုက်ဆုပ်ယုပ်ကျဆင်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။Freedom House အဖွဲ့ဟာကမ္ဘာတစ်လုံးနိုင်ငံပေါင်း195နိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေတွေကိုလေ့လာခဲ့တာမှာ82နိုင်ငံကလွတ်လပ်ခွင့်အခြေအနေတွေပြီးခဲ့တဲ့နှစ်မှာကျဆင်းခဲ့ပြီးနိုင်ငံပေါင်း90ကတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတခြားနိုင်ငံ90ကတော့ဒသိဒေတာလွတ်လပ်တဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။အဲ့ဒီအထက်မှာဆီးရီးယား၊တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာ၊တရုတ်၊ဆိုမာလီယား၊မြောက်ကိုရီးယား၊ဥဇ်ဘက်ကစ္စတန်နဲ့အီရီထရီးယားနိုင်ငံတွေကတော့လွတ်လပ်မှုလုံးဝမရှိတဲ့အဆိုးဆုံးနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့2015ခုနှစ်အတွင်းလွတ်လပ်မှုအခြေအနေတိုးတက်မှုအနည်းငယ်ရှိခဲ့တာကြောင့်အဆင့်6ကနေအဆင့်5ကိုပြောင်းပြီးတော့တဆင့်တိုးတက်လာတယ်လို့အစိုးရကသာမှဖော်ပြထားပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဟာအီရန်နိုင်ငံနဲ့အတူလာမယ့်2016ခုနှစ်အတွင်းစောင့်ကြည့်နေတဲ့နိုင်ငံတွေစီးရင်ထဲမှာထည့်သွင်းထားတယ်လို့ Freedom House အဖွဲ့ကကမ္ဘာလွတ်လပ်မှုဆိုင်ရာစီမံကိန်းရဲ့ညွှန်ကြားရေးမှူးSarah Rupuchi ကဗီအိုအေကိုပြောပါလေ
We selected 10 countries that we thought were at a pivotal point in their political transition and so Myanmar is one of the ones we selected so these are countries
that နိုင်ငံရေးပြုတင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့နိုင်ငံ10နိုင်ငံကိုကျွန်တော်တို့ရွေးချယ်ခဲ့ပါတယ်ဒီထက်မှမြန်မာနိုင်ငံလည်းနိုင်ငံတစ်နိုင်ငံအဖြစ်နဲ့ကျွန်တော်တို့ရွေးချယ်ခဲ့တာပါဒီအတိုင်းပြည်တွေမှာ2015ခုနှစ်အတွင်းပြောင်းလဲမှုအတိုင်းအတာတစ်ခုထိဖြစ်ပေါ်ခဲ့တယ်။ဒါပေမဲ့အပြည့်အဝကြီးပြောင်းလဲသွားတာမျိုးတော့မဟုတ်ဘူးလို့ကျမတို့ယူဆထားပါတယ်။ဒီထဲမှာမြန်မာနိုင်ငံဟာဥပမာပေးလို့အကောင်းဆုံးနိုင်ငံတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့2015ခုနှစ်ကုန်ပိုင်းမှာရွေးကောက်ပွဲကျင်းပတယ်။ရွေးကောက်ပွဲမှာ NLD ပါတီကတခဲနဲ့အနံ့ရလိုက်တယ်ဆိုပေမဲ့အစိုးရတဲ့ဖွဲ့တဲ့အခါစစ်တပ်ကဘလို့အခန်းကဏ္ဍကနေပါဝင်မလဲ။ဒေါ်အောင်ဆန်းစုကြည်ကို၌ကဘယ်တာဝန်ယူမလဲဆိုတာတွေကိုကျမတို့မသိရသေးပါဘူးဒီချက်တွေကိုကျမတို့ကစောင့်ကြည့်နေကြတာပါ
တိုင်းသားတွေနဲ့ဆက်ဆံရေးဟာလည်း Freedom House အဖွဲ့ကစောင့်ကြည့်နေတဲ့အချက်ထဲမှာပါတယ်လို့ Sarah Rupuchi ကပြောပါတယ
် And another thing that we are paying attention to is the relationship with the ethnic minorities in Myanmar and that is a
Tomorrow Freedom House အဖွဲ့ကစောင့်ကြည့်နေတဲ့နောက်တစ်ချက်ကတော့မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူနည်းစုတွေနဲ့ဆက်ဆံရေးကိစ္စပါပဲ။ဒီအချက်ကလည်းကျမတို့အနေနဲ့စိုးရိမ်မှုရှိတဲ့အချက်ပါ။ဒီကိစ္စဟာပြဿနာတစ်ခုဖြစ်ရှိနေတာပါ။အထူးသဖြင့်တော့ရိုဟင်ဂျာတွေပေါ်ဆက်ဆံတဲ့ကိစ္စပါ။ရိုဟင်ဂျာကိစ္စကိုဒေါ်အောင်ဆန်းစုကြည်ကလည်းလုံးဝထုတ်ဖော်ပြောဆိုခြင်းမရှိသေးတော့ဒီကိစ္စဟာတော်တော်နဲ့ပြည်လည်မဲ့ကိစ္စတော့မဟုတ်ပါဘူး။
Freedom House အဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုရှိခဲ့တယ်လို့ကောက်ချက်ဆွဲတဲ့နေရာမှာ2015ခုနှစ်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိခဲ့တယ်ဆိုတဲ့အချက်တခုတည်းကိုကြည့်ပြီးပြောဆိုနေတာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံထားရဖြစ်တဲ့ကိစ္စလို့တခြားအကြောင်းအရာတွေအများကြီးရှိနေသေးတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတဲ့အချက်နဲ့ပတ်သက်လို့လည်းဆရာရပူချီကအခုလိုပြန်လည်တုံ့ပြန်ခဲ့ပါတယ
် So we have two different ratings as part of our evaluation we have political rights and we have civil liberties our political rights rating improved
tomorrow အနေနဲ့နိုင်ငံရေးအခွင့်အရေးနဲ့နိုင်ငံသားလွတ်လပ်ခွင့်ဆိုပြီးခန္ဓာနှစ်ခုခွဲပြီးတော့သုံးသပ်ကြည့်ပါတယ်ကျမတို့လေးလာတွေးရှိချက်အရာနိုင်ငံရေးအခွင့်အရေးဘက်မှာတိုးတက်မှုရှိတာကိုတွေ့ရပြီးတော့နိုင်ငံသားလွတ်လပ်ခွင့်ကတော့တိုးတက်မှုမရှိပါဘူးအခုထောက်ပြနေကြတဲ့လူခွင့်ရေးအခြေအနေတွေဟာကျမတို့ခွဲခြားသတ်မှတ်ထားတဲ့နိုင်ငံသားလွတ်လပ်ခွင့်ထဲမှာပါပါတယ်ဒါကြောင့်နိုင်ငံရေးကျင်းသားတွေကိစ္စလွတ်လပ်စွာပြောဆိုခွင့်လူနည်းစုတွေအပေါ်ဆက်ဆံမှုစတဲ့ကဏ္ဍတွေမှာပြဿနာတွေအများကြီးရှိနေသေးတယ်ဆိုတာကိုကျမလုံးဝသဘောတူပါတယ
်မြန်မာနိုင်ငံအတွင်းကနိုင်ငံရေးဆိုင်ရာအခွင့်အရေးတွေအနည်းငယ်တိုးတက်ကောင်းမွန်လာတယ်ဆိုပေမဲ့လည်းဒီစုံလုံးအခြေအနေနဲ့ပတ်သက်လို့တော့အပြည့်အဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတစ်ခုအဖြစ်2016ခုနှစ်တကမ္ဘာလုံးလွတ်လပ်မှုဆိုင်ရာအစီရင်ခံစာထဲမှာ Freedom House အဖွဲ့ကသတ်မှတ်ထားပါတယ်အဲဒီလိုလွတ်လပ်မှုမရှိတဲ့အကြောင်းတွေထဲမှာမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတာကိုတွေ့နေရသေးတဲ့အတွက်ကြောင့်ဖြစ်တာကြောင့်စစ်တပ်ရဲ့အခန့်ကဏ္ဍရော့ကျတာကိုသူတို့အနေနဲ့မြင်တွေ့လို့ကြောင်းဆရာရပူချီကဆက်ပြောပါတယ
် Certainly, we would like to see less of a role for the military in the political system. We would like to see them fully giving up their seats in parliament.
ငယ်ရင်မှာစစ်တပ်ကပါဝင်ပတ်သက်မှုနည်းနိုင်သမျှနည်းတာနဲ့လွတ်တော်ထဲမှာသူတို့အနေနဲ့အမတ်နေရာတွေလုံးဝမယူတော့တာမျိုးကျမတို့မြင်တွေ့လိုပါတယ်။နောက်ပြီးတော့နိုင်ငံရေးအရာတာဝန်ပေးရမှုတွေနဲ့ဥပဒေအရာရှိတွေခန့်အပ်တဲ့နေရာတွေမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတာကိုမြင်တွေ့လိုပါတယ်။နောက်ပြီးတော့နိုင်ငံရေးကျင်းသားတွေအားလုံးလွတ်ပေးပြီးတိုင်းရင်းသားတွေနဲ့လူနည်းစုတွေကိုဒန်းလူဆက်ဆံတာမျိုးကိုလည်းမြင်တွေ့လိုပါတယ်
။မြန်မာနိုင်ငံရဲ့အခြေအနေအရာရပ်ကိုထောက်ပြထားတာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အမျိုးမျိုးကိုစစ်တပ်ကဆက်ပြီးထိုးစစ်ဆင်နေတာပြည်ပြည်စုံနဲ့နိုင်ငံရေးဆွေးနွေးပွဲမျိုးအစိုးရကမလုပ်ချင်တာကြောင့်2015ခုနှစ်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအလားအလာဆက်ပြီးတော့အဟံအတားဖြစ်ခဲ့တာသတင်းမီဒီယာအပေါ်ကန့်တတ်တားဆီးတာတွေဆက်ရှိနေတာကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနေနှင်းဖြိုခွင်းခဲ့တာလွတ်လပ်စွာစုဝေးခွင့်ဆက်ပြီးချင်းချောက်ခံရတာမွတ်စလင်စန့်ကျင်ရေးလှုပ်ဆောင်မှုတွေဆက်ဖြစ်နေတာစတဲ့အချက်တွေကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ